အရဖီကိုနာတော်တာဆင်းနေတဲ့တော်တာရှင်များမင်္ဂလာပါရှင်။ကဘာမှာနိုင်ငံတိုင်းရဲ့ဖွံ့ဖြိုးတိုးတက်မှုကိုအမျိုးသမီးတွေဘယ်လောက်တိုးတက်လဲဆိုတဲ့ပေဒံနဲ့နှိုင်းရှင်တိုင်းတာနေကြတဲ့အချိန်ဖြစ်ပါတယ်။ကျမတို့မြန်မာနိုင်ငံမှာလည်းအရက်ဖက်လူအဖွဲ့အစည်းတွေထဲမှာအမျိုးသမီးအဖွဲ့တွေကြဲကြဲပြန့်ပြန့်ဖွဲ့စည်းလှုပ်ဆောင်နေကြပါတယ်။ဒီအမျိုးသမီးအဖွဲ့အစည်းတွေထဲကဇူလိုင်2ရက်နေ့ရန်ကုန်မြို့ Central Hotel မှာ Triangle အမျိုးသမီးအဖွဲ့ကအမျိုးသမီးတွေရဲ့အတန်ကိုစုစည်းတင်ပြတဲ့ပွဲတစ်ခုကျင်းပပေးခဲ့ပါတယ်။အခြေခံရက်ကြီးကအမျိုးသမီးတွေလိုအပ်ချက်အတန်ကိုတာဝန်ရှိသူတွေကြားနိုင်ဖို့မြို့နယ်အုပ်ချုပ်ရေးရက်ွက်အုပ်ချုပ်ရေးယာအိမ်မှူးလွှတ်တော်ကိုယ်စားလှယ်တွေနဲ့အတူရန်ကုန်တိုင်းကျန်းမာရေးဦးစီးဌာနကတာဝန်ရှိသူဒေါက်တာမျိုးတန့်ပြည်သူ့ကျန်းမာရေးဝန်ကြီးဌာနကအမျိုးသမီးအရာရှိဒေါ်ဆွေစင်မြတို့တက်ရောက်ခဲ့ပါတယ်။ Triangle အမျိုးသမီးအဖွဲ့ကရန်ကုန်မြို့တင်မှာလူဦးရေထူထပ်တဲ့တောင်တကုန်၊တကုန်စိတ်ကန်း၊တကုန်အရှိအဆရှိတဲ့နေရာတွေမှာအမျိုးသမီးတွေရဲ့ကျန်းမာရေးပညာရေးအိမ်တွင်းအကျန်းဖက်မှုပပျောက်ရေးနဲ့ရက်ွက်အုပ်ချုပ်ရေးတွေနဲ့ထိတွေ့ဆက်ဆံတဲ့အခါအမျိုးသမီးတွေရဲ့လိုအပ်ချက်အတန်ကိုတိမ်မွေ့ညင်သာစွာတင်ပြတတ်အောင်သင်တန်းတွေပေးခေါင်းဆောင်တွေမွေးထုတ်ပေးခဲ့ပါတယ်။မေတ္တာတကားဝအာရောကျန်းအဖြူရောင်နှလုံးသားအဆရှိတဲ့အမျိုးသမီးအဖွဲ့ငယ်တွေကိုထပ်မံဖွဲ့စည်းပေးနိုင်ခဲ့ပါတယ်။ဒီအမျိုးသမီးလေးတွေကရက်ွက်တွေထဲမှာကျမကြီးအသိပညာပေးဆိုင်ရာတွေကိုဟောပြောပေးပြီးရက်ွက်တင်အမျိုးသမီးအများစုခံစားနေရတဲ့နေ့စဉ်အတန်တွေကိုစုစည်းပေးနိုင်ခဲ့ပါတယ်။အမျိုးသမီးတွေကိုစားအမျိုးသမီးအတန်တွေကိုစုစည်းတင်ပြပေးခဲ့တဲ့မတ်တင်ဝင်းမော်ထွေးကအဖြူရောင်နှလုံးသားအဖွဲ့ကဖြစ်ပါတယ်။တောင်တကုံမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တစ်ယောက်လည်းဖြစ်ပါတယ်။မတ်တင်ဝင်းမော်ထွေးတွေ့ကြုံခံစားခဲ့ရတဲ့ဘဝပေးအသည့်တွေကြောင့်တံပိုးကြီးတဲ့အတွေ့အကြုံတွေကြောင့်အမျိုးသမီးအများစုခံစားနေရတာတွေကိုတောင့်စီအောင်ပြောဆိုသွားနိုင်ခဲ့တာပါအခြေခံအမျိုးသမီးတွေအများစုရဲ့ကျန်းမာရေးအသည့်အမြင်ကိုမတ်တင်ဝင်းမော်ထွေးကစူးစီးတင်ပြခဲ့ပါတယ
်ဒီအမျိုးသမီးတွေအနေနဲ့ပေါ့နော် HIV AIDS တို့ဒီ TB တို့ဒီတိမ်ကောင်းကင်ဆာတို့ရင်နာကင်ဆာတို့နဲ့ပတ်သက်ပြီးတော့ကျွန်တော်တို့နည်းနည်းလေးသူတို့ကလေ့လာမြမိတာပေါ့နော်သူတို့တွေကဒီရောဂါတွေဖြစ်တာသူတို့အတွက်အဆက်ရစီရလို့သူတို့ကအယူဆပါတယ်။အဲဒါမှမဟုတ်သူတို့ကဒီကြွယ်လွယ်ကူကူပဲဖိမျိုးလေးနဲ့ပြသကြတယ်ပေါ့နော်။နောက်ပိုင်းမရှိနိုင်မကယ်နိုင်ဖြစ်မှာကျန်းမာရေးဝန်ထမ်းအနေနဲ့တိုင်နေတဲ့အချိန်ရောက်သွားကြပါတယ်။အဲ့ချိန်ကြာမှဆိုရင်တော့သူတို့ရောဂါတွေဖြစ်နေတဲ့အတွက်သူကအရန်ခက်ခဲလာပါတယ်
။ကျမတို့အမျိုးသမီးတွေမှာနေ့စဉ်ဝမ်းစာရှာဖို့အတွက်ယုံသွားအလုပ်သွားကြတဲ့အခါအများစုကဘတ်စကားကိုပဲအာပြူကြရပါတယ်။ဘတ်စကားစီးရတဲ့အခါကားသမားတချို့ရဲ့ရိုင်းပြမှုမချေမငန်ဆက်ဆံမှုဆဲဆူမှုကိုခံကြရပါတယ်။ဒီအခါမှာတော့ပဝင်းကျင်ကဝင်ရောက်တားမြင်ပေးနိုင်တာမျိုးကို့အလုံးနှောင့်နှေးကြံ့ကြမယ်အမှုဖြစ်ရင်အလုပ်ပြက်မယ်ဆိုပြီးမတိချင်းအောင်စောင့်နေကြတာများပါတယ်။အရေးယူပေးဖို့ရဲစခန်းကိုအကြောင်းကြားရင်လဲရဲစခန်းကတာဝန်ရှိသူတွေကအမှုကင်းစင်တဲ့နည်းမျိုးအဖြစ်ယာဓူးတိုးဖို့ပဲကြိုးစားနေတာမို့အမှုလက်ခံဖို့အေးယူဆောင်ရွက်ပေးခြင်းမရှိပါဘူး။ဗစက်နဲ့ပြောတာပဲကို့အသားပဲ့ပါမသွားဘူးလို့ဖြေသိမ့်လွှတ်လိုက်ပါတယ်။လိုင်းကားစီးရတဲ့အမျိုးသမီးအားလုံးကိုစားမတ်တင်ဝင်းမော်ထွေးကပြောကြားပေးသွားပါတယ်။ဒါအပြင်မြို့တစ်တီတာအနှစ်20ကျော်ကြာပြီဖြစ်ပင်မဲ့လဲလျှက်စစ်မီရပင်မဲ့လဲလမ်းမီတက်တိုင်တွေမှာမီးမလင်းလို့ဒုစရိုက်မှုနဲ့အတူအမျိုးသမီးတွေရဲ့ဘဝလုံခြုံမှုအထူးစိုးရိမ်နေရတယ်ဆိုတာကိုလည်းထပ်မံပြောစုသွားခဲ့ပါသေးတယ
်။တောင်တကုံရဲ့တကုံစိတ်ကန်းရဲ့ရှေးတကုံမျိုးတည်းအမျိုးသမီးရဲ့ဆိုလို့ရှိရင်ည10နာရီလောက်ဒီမရှိတဲ့လမ်းဆိုရင်တတော်ကိုဖြတ်မလျှောက်ရဲတော့ဖြစ်နေပါတယ်။ဒီကညီကိုပေါင်းမရှိတဲ့လူတွေကသွားကြည့်ကြတယ်။တချို့ကြတော့လည်းသွားမကြည့်ကြဘူးပေါ့နော်။တောင်းကသူပြန်လာတော့ဒီလမ်းမှာဒီမူရဲ့ပြန်ကားတဲ့သူတွေရဲ့အန္တရာယ်တွေနှောက်ယှက်တာတွေပါနေတဲ့သူကြုံရပါတယ်။ကြုံရလို့သွားတိုက်ပြန်လို့ရှိရင်လည်းအာမင်းတို့ပစက်ကပဲစတာပဲဒီလက်နဲ့စိုးထိပ်ရှိတာမဟုတ်တာဆိုတော့အာနာပိုင်းနေရဲ့ဖြစ်သိမှုနဲ့ပဲပြန်လာကြရတယ်ပေါ့နော်ကျမတို့အမျိုးသမီးတွေရဲ့ဘဝလုံခြုံမှုမရှိပါဘူ
းအမျိုးသားလွှတ်တော်ကိုယ်စားလှယ်စိန်ကျုံဦးထေးဦးကရှေ့နေပြီးပြီးအမျိုးသမီးတွေရဲ့ရပိုင်ခွင့်ဥပဒေကိုအမျိုးသမီးတွေသိအောင်အသိပေးသွားခဲ့ပါတယ်ဥပဒေရဲ့အကာအကွယ်နဲ့ဥပဒေရဲ့အခွင့်အရေးမှာအမျိုးသမီးတယောက်ရဲ့ကာအိန္ဒြေကိုဖျက်ဆီးမှုဆိုတာအမူအရာနဲ့ပဲဖြစ်ဖြစ်ဆဲဆိုတာပဲဖြစ်ဖြစ်ရဲအရေးပိုင်ပါတယ် ရဲကိုတိုင်ရင်အမှုဖွင့်အရေးယူရပါတယ်အမှုဖွင့်အရေးယူမပေးတဲ့ရဲကိုရဲစခန်းကိုပြန်လဲတရားစွဲလို့ရပါတယ်ကိုရှေ့မှာမတရားလုပ်တာမြင်ရင်လဲကာကွယ်ပေးခွင့်တရားဥပဒေမှာရှိပြီးသားဖြစ်တယ်ဆိုတာကျမတို့အမျိုးသမီးဒုကိုလက်တို့ပြောလိုက်ပါရစေရှင်အမျိုးသမီးအတန်ကိုနေရာအနှံ့ကြားအောင်ပြုတ်လို့ပေးတယ် triangle အမျိုးသမီးအဖွဲ့နဲ့မတ်တင်ဝင်းမော်ထွေးတို့ကိုနက်ဆိုင်စွာဂုံပြုတ်လိုက်ရပါတယ်ရှင်တောတာရှင်များမျှဝေခံစားနိုင်ကြပါစီကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ